ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာအခြေအနေတွေအလွန်ဆိုးရွားနေပြီးလုံးဝထိန်းချုပ်လို့မရတော့မယ့်အနေအထားရောက်နေကြောင်းမြန်မာနိုင်ငံဆိုင်ရာယာယီကုလဌာနကိုယ်စားလှယ်ကတောက်ကြနေကသတိပေးပြောကြားလိုက်ပါတယ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှမနေ့ကပြုလုပ်တဲ့ဗီဒီယိုကွန်ဖရင့်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယာယီဌာနကိုယ်စားလှယ်အန်ဒရူးကက်ဝုဒ်ကရန်ကုန်ရုံးကနေမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြခဲ့တာပါ
From the United Nations point of view, it is really important to emphasize that this situation could get worse and spin
ကုလသမဂ္ဂရှုထောင့်ကကြည့်အခြေအနေပုံမိုဆိုးရွားလာပြီးလုံးဝထိန်းချုပ်လို့မရဘဲအဆုံးသတ်သွားမယ့်အရေးကိုအလေးထားဖို့အရေးကြီးနေတယ်လို့မြင်ပါတယ်။လူဦးရေနှစ်တန်းလောက်နေထိုင်တဲ့ရန်ကုန်ဆက်မှုဆောင်စင်ချေဘုံမြို့နယ်တွေမှာအခုဆိုရင်စစ်အုပ်ချုပ်ရေးအောက်မှာရှိနေပြီးတပ်မှုတွေရဲ့တရားစီရင်ရေးအောက်မှာလုံးဝကြားရောက်နေတယ်လို့သူကပြောသွားတာပါ။အဲ့ဒီစစ်အုပ်ချုပ်ရေးအောက်ရောက်နေတဲ့မြို့နယ်တွေကနေပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းလူတွေတောင်းနေချီမိသားစုတွေကလေးတွေအစုလိုက်အပြုံလိုက်ထွက်ခွာနေတာကိုတွေ့ခဲ့ရတယ်လို့လည်းသူကဆိုပါတယ်။သူတို့ဘဝတွေပုံမကောင်းမှုမို့ရန်ကုန်တက်ပြီးအလုလုနေသူတွေဟာအခုတော့သူတို့အရင်နေခဲ့တဲ့ကျေးရွာဒေသတွေစီပြန်နေကြတာဖြစ်တယ်လို့အန်ဒရူးကက်ဝုဒ်ကပြောသွားပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ဆီယနာတင်ပြည့်တဲ့နောက်တေဆုံးခဲ့သူပေါင်း212ဦးမကရှိနေပြီးအဲ့ဒီထဲမှာ15ဦးဟာကလေးအရွယ်တချို့ဆိုရင်အသက်14နှစ်အောက်တွေဖြစ်တယ်လို့လည်းသူကပြောပါရယ်လက်ရှိမြန်မာစစ်တပ်ပြစ်ခတ်နှိမ်နှမှုတွေကိုကုလသမဂ္ဂရန်ကုန်ရုံးအနေနဲ့စောင့်ကြည့်မှတ်တမ်းတင်ပြုစုထားတယ်လို့လည်းသူကဆိုပါရယ်လူသားချင်းစာနာထောက်ထားမှုအကျက်အတဲတွေဖြစ်ပေါ်လာတော့မဲ့အခြေအနေကိုလည်းအလွန်စိုးရိမ်ပူပန်မိတယ်လို့သူကဆိုပါရယ်ပြည်သူ့ကျန်းမာရေးစနစ်ဆိုရင်လုံးဝပျက်စီးနေပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေဟာနိုင်ငံတော်ဝန်မှာရှိနေတဲ့ဆေးရုံပေါင်း36ခုကိုစီးနင်းသိမ်းပိုက်ထားတယ်လို့တချို့နေရာတွေမှာဆိုရင်လူနာတွေကိုဆေးရုံကနေစစ်တပ်ကနှင်ထုတ်ခဲ့တယ်လို့လည်းအန်ဒရူးခစ်ဝုဒ်ကပြောသွားပါရရှင်